ကိုကန့်ခေါင်းဆောင်ဥပုံကြားရှင်ကွယ်လွန်သွားပေမဲ့ MMDAA လို့ခေါ်တဲ့ကိုကန့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့မှာတော့မူဝါဒအပြောင်းလဲရှိမှာမဟုတ်ဘူးလို့ MMDAA ရဲ့ပြန်ကြားရေးအဖွဲ့ဝင်တဦးက VOA မြန်မာပိုင်းကိုပြောပါရယ်မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာမြန်မာစစ်တပ်နဲ့ပထမဆုံးငြိမ်းချမ်းရေးသဘောတူညီမှုရခဲ့ပြီးတော့ကိုပိုင်အုပ်ချုပ်ခွင့်ရယူနိုင်ခဲ့တဲ့ကိုကန့်ခေါင်းဆောင်ရဲ့စာပနအခမ်းအနားကိုတော့နောက်လ3ရက်နေ့ကျရင်မိုင်းလာမြို့မှာကျင်းပဖို့စီစဉ်နေပါတယ်။ကိုကန့်ခေါင်းဆောင်ဥဖုံကြားရှင်ရဲ့စာပနတင်ရန်ကုန်ကတင်ပေးပို့ထားတာကိုဦးသိန်းထိုင်ဦးပြောပြပေးပါရှင
်။ MNDAA ကမြန်မာမျိုးသားဒီမိုကရေစီမာမိတ်တက်မလို့ကိုတည်ဆောင်သူအသက်64နှစ်အရွယ်ရှိဥဖုံကြားရှင်ဟာပေါ်ကျူးနေမယ့်ပိုင်းကခွဲလွန်ခဲ့ပါတယ်။သူဦးဆောင်တဲ့ကိုကန့်အဖွဲ့ဟာစစ်တပ်ကတိုင်းရင်းသားအဖွဲ့တွေမှာမြန်မာစစ်တပ်နဲ့ပထမဆုံးငြင်းချမ်းရေးသဘောတူခဲ့ပြီးနဝဒစီဆိုရလက်ထက်ကရှမ်းပြည်ကိုပိုင်အုပ်ချုပ်ခွင့်ရအထုဒေသတည်ဖြစ်လာအောင်ဆောင်ရွက်ခဲ့ပါတယ်။ဥပုပ်ကြားရှင်ကွယ်လွန်သွားပြီမဲ့လဲ MNDAA ရဲ့နိုင်ငံရေးလမ်းစဉ်တွေမူဝါဒတွေကြောင်းလဲရှိမှာမဟုတ်ဘူးလို့ MNDAA ရဲ့တင်ကြားရေးဖော်ဝင်ကိုရန်ဖန်းကပြောရည်ကိုပြောပါတယ
်။ဒီမူဝါဒအဆိုဒီ policy တော့အလုံးဝကြောင်းလဲရှိမှာမဟုတ်ဘူးတော့ဒီမကူတိုင်းလဲဆက်သွားကြမယ်။ဒါဆိုဥက္ကဋ္ဌဟောင်းကြီးကလည်းအနာယူပါလဲကြာပြီလေနော်။ကျွန်တော်လမ်းစဉ်တော့ကျွန်တော်မူဝါဒပေါ်လာစီကလုံးဝဥစ္စာလုံးဝကြောင်းနေရှိမှာမဟုတ်ဘူးကြားတော့
တရုတ်မြန်မာနေဆက်ရေးလေးလာသူဒေါက်တာလောက်ကျော်စောကလည်းအလားတူပဲသုံးသပ်ပါတယ
်စိတ်တော့ကြောင်းလဲစရာမရှိဘူးထင်တယ်ဘာဖြစ်လို့လဲဆိုတော့ဥက္ကဋ္ဌဖုန်ကြားဆင်းကအစတည်းကသူကဂုံတူးဆောင်နာရဲ့ကအနေနဲ့ပဲနေတာဖြစ်တာဘူးနော်သူလည်းကျမ်းမာရေးမကောင်းတော့သူဟို MNDA တို့ဘာလို့မှလုပ်ငန်းတွေပါတယ်မှာတော်တော်များများကိုဆွဲထားပြီးလို့ထင်ရတာပဲ
ဥပုံကြားရှင်ကကိုကန့်တိုင်းရင်းသားတွေတိုးတက်ပြီးဆောင်ရွက်ပေးခဲ့တဲ့ခေါင်းဆောင်ကြီးတယောက်ဖြစ်တယ်လို့ကိုကန့်တိုင်းရင်းသားတွေကသတ်မှတ်ကြပေမဲ့လည်းသူဟာမွေးရစီလက်နဲ့မောင်ကိုစားတဲ့ကိစ္စတွေနဲ့ဆွဆွဲသတ်မှတ်ခံခဲ့ရတာတွေလည်းရှိပါတယ်။ဒေါက်တာလာကျော်စောကဥပုံကြားရှင်ရဲ့အားနည်းချက်အသာချက်တွေပေါ်သူ့အမြင်ကိုခုလိုပြောပါတယ
်။ကိုကန့်အမျိုးသားတွေဘက်ကကြည့်ရင်တော့ကိုကန့်အမျိုးသားတွေပေါ်မှာသူကတာဝန်ယူစိတ်လည်းရှိတယ်၊ဒီချစ်စိတ်လည်းရှိတယ်ပါတယ်ပေါ့ဗျာ။အဲ့လိုပြောလို့ရတာပေါ့နော်။ဒါပေမဲ့တစ်ခါတည်းရှိရင်လည်းသူကစီးပွားရေးလုပ်ငန်းတွေဘာတွေပြည့်ကြတော့လဲ။ဘာလုပ်ငန်းနဲ့ဖြစ်ဖြစ်ပေါ့နော်။ဟိုစီးပွားရေးရငေးစားလို့လွယ်လွယ်လို့လောက်တာကြီးတော့ဖြစ်တာ။ဈေးတွေဘာတွေအစောပိုင်းကတော့လုတ်ခဲ့ပါလေ။ဒါပေမဲ့နောက်ပိုင်းကျတော့လည်းဒီပါပြောက်ကြီးဘာကြီးကိုလည်းသူလုတ်ပါလေ။အဲ့တော့သူ့လူမျိုးတွေကကြည့်တော့ကိုကန့်လူမျိုးတွေပေါ့ပါ။အတော်ချစ်ချင်ပြီးတော့ကိုကန့်လူမျိုးတွေတို့တရားတို့ကြောင့်ကြောင့်ပုံစံတရားလုတ်ခဲ့ပြီးတဲ့မျိုးချစ်ပုဂ္ဂိုလ်ကြီးပေါ့ဗျာ။အဲ့လိုကြည့်လို့လည်းရပါလေ။
ကိုကန့်ဖွဲ့စာမဏေကျမကြီးကော်မတီထုတ်ပြန်ချက်မှာတော့ဥပုံကြားရှင်ကွယ်လွန်သွားတဲ့အတွက်မြန်မာနိုင်ငံငြိမ်းချမ်းရေးကိုကန့်တိုင်းရင်းသားလူမျိုးရေးလုပ်ငန်းတွေအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ဖော်ပြထားပါတယ်။ဖေဖော်ဝါရီ16ရက်နေ့ကကွယ်လွန်သွားခဲ့တဲ့ဥပုံကြားရှင်အတွက်လောလောဆယ်ကိုကန့်ရိုးရာရကာရဝပြုစီစဉ်နေဆောင်ရွက်နေပြီးစာပနကိုတော့မတ်လ3ရက်နေ့မိုင်းလာမှာကျင်းပဖို့စီစဉ်နေတဲ့ကြောင်း MMDA ရဲ့ပြည်ထောင်စုဖွဲ့ဝင်ကိုရန်ဖန်းကပြောပါတယ်။
ဥဒါကြီးရဲ့သမဏအခမ်းအနားကိုတော့ဥဒါနောက်လ3ရက်နေ့ဝင်ကျင်တော့ကျင်းသွားကျင်းမနေတော့စီစဉ်လာတာပေါ့နော်နောက်လ3ရက်နေ့ပြည်သူမှာတော့ဥဒါ9ရက်နေ့မှာပြည်သူမယ်အာနေရာတော့မိုင်းလာပါပဲဒီနော်ဒီအတော့ကျင်းမှာတော့ကိုကန့်ရိုးရာအစီအစဉ်နေနဲ့ဗာနေနဲ့တော့ဥဒါအဲ3ရက်နေ့ရှိတော့ကြာမယ်ပေါ့နော
်ဥပုံကြားရှင်ဟာကိုကန့်စော်ဘွားလက်ထက်မှာကလေးကကိုကန့်ကာဝေးတက်ကူဆောင်ခဲ့တဲ့သူဖြစ်ပါတယ်1959ခုနှစ်မှာစော်ဘွားအာဏာဆုံးခဲ့ပြီးတဲ့နောက်အစိုးရကိုတော်လှန်ခဲ့ပြီး1969-68လောက်မှာသမာဓိကွန်မြူနစ်ပါတီရဲ့စီယုံမှုအောက်ကိုကန့်ဒေသတံမှုဖြစ်လာခဲ့ပါတယ်။1989ခုနှစ်မှာတော့သမာဓိကွန်မြူနစ်ပါတီကခွဲထွက်ပြီး MNDAA ကမြန်မာမျိုးသားဒီမိုကရေစီမာမိတ်တပ်တော်ကိုတည်ထောင်ခဲ့သလိုမြန်မာစစ်အစိုးရနဲ့လည်းငြိမ်းချမ်းရေးရယူခဲ့ပြီးရှမ်းပြည်မြောက်ပိုင်းထူးထူးခြားခြားခေါင်းဆောင်ဖြစ်လာခဲ့ပါတယ်။2009ခုနှစ်မှာနေကြာဆောင်တပ်ဖွဲ့စည်းရေးကိုငင်းဆန်ခဲ့ပြီးတဲ့နောက်စစ်ဆွေးရတဲ့တပွဲတွေချစ်ခဲ့ခြင်းမှာဥပုပ်ကြားရှင်ကကိုကန့်ဒေသကထွက်ခဲ့ပါတယ်။2015ခုနှစ်မှာကိုကန့်ဒေသကိုကိုကန့်အဖွဲ့ဘက်ကပြန်လည်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။လက်ရှိအချိန်မှာ MNDAA ကိုဥပုပ်ကြားရှင်အသားဖုန်ဒါရှင်ကဦးဆောင်နေပြီးမွန်ဂိုဖောင်းဆိုင်ဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသေးရှိနေကြပါခင်ဗျာ။